မြန်မာရှိဟောင်းရုပ်ရှင်ဇာတ်ကားတကားတမိုင်းအမွေနှင့်စည်ရင်းဝင်တဲ့အကြောင်းကိုလည်းပြောပြကြမှာလေဒါရိုက်တာ A1 ဦးတင်မောင်1934ခုနှစ်မှာရိုက်ကူးခဲ့တဲ့မြကနိုင်ရုပ်ရှင်ဇာတ်ကားကို UNESCO အဖွဲ့ရဲ့ဒေတာတွင်အမွေနှစ်အဖြစ်နဲ့စည်ရင်းသွင်းလိုက်ပြီးဖြစ်ပါတယ်မြန်မာနိုင်ငံကရုပ်တံအမွေနှစ်တွေကိုအချိန်မီထိန်းသိမ်းဖို့လိုအပ်နေပြီးပြည်တွင်းမှာဒီလိုအမွေနှစ်ဇာတ်ကားတွေရှိတယ်ဆိုတာကိုနိုင်ငံတကာကသတိထားလာစေဖို့စ조사ခဲ့တဲ့ Safe Myanmar Film အဖွဲ့ကပြောပါတယ်VOA သတင်းတော့ကိုဇိုထက်ကဒီအကြောင်းတင်ပြမှာပါ။
တောင်ကိုရီးယားနိုင်ငံဂွမ်ဂျူးမြို့မှာပြုလုပ်ခဲ့တဲ့မှတ်တမ်းအမွေနှစ်များဆိုင်ရာအာရှပစိဖိတ်ကော်မတီအစည်းအဝေးမှာ1934ခုနှစ်ကမြန်မာရုပ်ရှင်ဇာတ်ကားတစ်ခုဖြစ်တဲ့မြကန္နာရုပ်ရှင်ကားကို UNESCO ရဲ့ဒေသတွင်းအမွေအနှစ်အနေနဲ့စည်ရင်းသွင်းလိုက်ပါတယ်။အရှေ့အောင်အာရှနိုင်ငံတွေမှာပလင်ရုပ်ရှင်ကားတွေအကြောင်းမျိုးနဲ့ပျက်စီးနေပြီးမြန်မာနိုင်ငံမှာလည်းသမိုင်းဝင်ရုပ်ရှင်ကားတွေကိုအချိန်မီထိန်းသိမ်းဖို့လိုနေရကြောင်း UNESCO စည်ရင်းဝင်ဖို့ကြိုးစားနေရဲ့ Safe Myanmar Film စီမံကိန်းဒါရိုက်တာကိုအုတ်ကာကပြောပါတယ်
။ဒီကကျွန်တော်တို့မွေးနေ့စည်ရင်းဝင်နေတယ်ဆိုတာကဒီမြန်မာနိုင်ငံရဲ့ဒီစပြီးတော့ကျွန်တော်တို့ဟိုရုပ်ရှင်စရိုက်ခဲ့တဲ့အချိန်ဟာစောခဲ့တယ်ပေါ့နော်။ဟိုစောခဲ့တဲ့အကြောင်းရင်းကိုကျွန်တော်တို့ကတခြားနိုင်ငံနဲ့ရှင်ကြည့်တဲ့အချိန်မှာကျွန်တော်တို့ဒီမှာလည်းဒီလိုရုပ်ရှင်ကားမျိုးရှိတယ်ဆိုတာကိုအတိအမှတ်ပြုစေခြင်းနဲ့နောက်တစ်ခုကဒီလိုအတိအမှတ်ပြုရစေရင်ဝင်အောင်ကြိုးစားရတဲ့အကြောင်းရင်းကဒီဝင်နေ့စီရင်ဝင်သွားခဲ့ဒီနောက်ပိုင်းမှာဆိုလို့ရှိရင်ဒီရုပ်ရှင်ကားတွေရေရှည်ထိန်းသိမ်းဖို့ဆိုတော့ဟိုအစီအစဉ်တွေကိုကျွန်တော်တို့ကအထောက်ပံ့တဲ့အကူအညီတွေရလာနိုင်အခုလက်ရှိမှာတော့လူတွေကလည်းတိတ်မသိဘူးဟိုကူညီအားပေးမဲ့လူတွေကလည်းတိတ်မရှိဘူးအဲ့ဒီတော့ကြောင့်မလို့ဒီလိုအမွေနဲ့စည်ဝင်အောင်ဟိုစူးစမ်းရင်းဖြစ်တာပေါ့နော
်မြကန္နာရုပ်ရှင်ကားကအဖြူအမဲဖလင်မျိုးစားဖြစ်ပြီးပြန်ကြားရေးဝန်ကြီးဌာနရဲ့ဖလင်ကားတွေစုဆောင်တင်ဆက်ထားတဲ့နေရာမှာကြံနေရဲ့15ကားတည်းဟာတကားဖြစ်ပါတယ်မြမဖလင်ရုပ်ရှင်ဇာတ်ကားတွေဟာ90ရာခိုင်နှုန်းလောက်ပျက်စီးသွားပြီဖြစ်ပါတယ်ဖလင်တွေကမြမရဲ့အပူချိန်နဲ့စိုးတိုင်းစားများရဲ့အခြေအနေတွေမှာပျက်စီးရကြောင်းမိမမှန်တဲ့မြန်မာနိုင်ငံအတွက်အေးကန်းတူလောင်ရုံမရှိဘူးလို့ကိုအုတ်ကာကပြောပါတယ်မြန်မာနိုင်ငံရဲ့ပရမမျိုးဆက် nitrate fling တွေကလုံးဝမရှိတော့ပါဘူးမြန်မာအတန်ကပြသနေတဲ့ရုပ်ရှင်ကားဟောင်းတွေထဲမှာကား30လောက်ပဲမူရင်35မီလီမီတာ fling အနေနဲ့ပဲရှိပါတော့တယ် UNESCO စာရင်းဝင်သွားရတဲ့အတွက်ရှေ့ဆက်ပြီးထိန်းသိမ်းလုပ်ငန်းတွေဆောင်ရွက်ဖို့လမ်းကြောင်းတစ်ခုဖြစ်ကြောင်းအာရှပစိဖိတ်ကော်မတီအစည်းအဝေးကိုမြန်မာနိုင်ငံ UNESCO အမျိုးသားကော်မရှင်ရဲ့အတွင်းမှုချုပ်အနေနဲ့တက်ရောက်ခဲ့တဲ့ရန်ကုန်နိုင်ငံခြားဘာသာတက္ကသိုလ်ပါမုခချုပ်ဒေါက်တာရှင်ကအခုလိုပြောပါရယ
်အခုရွေးလိုက်တဲ့အတွက်ဒီရုပ်ရှင်ကားနဲ့ပတ်သက်ပြီးမှနိုင်ငံတကာက UNESCO အနေနဲ့လေဟိုအကူအညီတွေကိုစနစ်တကျပေးလာဖို့ရှိတယ်ပေါ့ဟောသူပေးရမယ့်အကူအညီတွေကဒီရုပ်ရှင်နဲ့ပတ်သက်တဲ့ကြွတွေ့ကြုံနေရတဲ့အခက်အခဲတွေပေါ်မှာမူတည်ပြီးမှသူစီမံချက်တွေစီမံကိန်းတွေဆက်ပြီးကူညီမှာပါနောက်ထပ်အလားအလာကတော့ကျွန်တော်တို့မှာဗီဇာကားတကားပဲဒီလိုအခြေအနေမျိုးကြုံနေရတာမဟုတ်ဘူးနောက်ကျွန်တော်တို့တရင်မတန်းနဲ့ပတ်သက်မယ်ဆိုလို့ရှိရင်ဖိတ်ဆုံးမှာရှိနေတာဆတ်ထတန်ခါရနာတင်တဲ့မတန်းကားရှိပါတယ်။နောက်ဘောကျောင်းအောင်ဆန်းစာပနာခါနာရှိတယ်။ဒါတွေကိုလည်းပဲနောက်နှစ်တင်နောက်နှစ်တင်မှာဟိုအရေးကြီးမတန်းအမွေနဲ့နေနဲ့ဆက်ပြီးတင်သွားနိုင်မယ်လမ်းတွေပွင့်သွားပြီဆိုတဲ့သဘောပါပဲ
။မြကန္နာရုပ်ရှင်ကို1934မှာစတင်ရိုက်ကူးထုတ်လုပ်တော့ကအတန်တိတ်ရုပ်ရှင်ဖြစ်ပြီးနောက်ခံတချင်ကို1954ခုနှစ်မှာထည့်သွင်းခဲ့ပါတယ်။စကားပြောခန်းတွေကိုတော့1980လောက်ကြာမှထပ်ဖြည့်နိုင်တာပါ။မြကန္နာရုပ်ရှင်ကားကိုရိုက်ကူးခဲ့တဲ့ A1 ဦးတင်မောင်ကို1908ခုနှစ်မှာမွေးဖွားခဲ့ပြီးရုပ်ရှင်မိသားစုအတိုင်းဝန်ကြားမှာကြီးပင်းခဲ့တာဖြစ်ပါတယ်။သူရဲ့အကိုဦးညိဘူးကမြန်မာရုပ်ရှင်လောကရဲ့ပထမဦးဆုံးသရုပ်ဆောင်ပါ။ဒုတိယကမ္ဘာစစ်တွင်းမှာဦးတင်မောင်ကဗမာလွတ်လပ်ရေးတပ်မတော် BIA မှာစစ်မှုထမ်းခဲ့ပြီးစစ်ပြီးသွားတဲ့နောက်ပိုင်းမှာသူ့ရဲ့ A1 ရုပ်ရှင်လုပ်ငန်းကိုပဲအာရုံစိုက်လုပ်ကင်ခဲ့ပါတယ်။ရုပ်ရှင်ထုတ်လုပ်ရေးနည်းပညာတွေကိုအာရှနိုင်ငံအမြောက်များမှလေ့လာခဲ့ပြီး2000ပြည့်နှစ်မှာကွယ်လွန်ခဲ့ပါတယ်။ချစ်ရည်စင်နဲ့မြကနိုင်ပါဝင်ရုပ်ရှင်ကားပေါင်း40ကျော်ရိုက်ကူးခဲ့တာပါ။မြကန္နာရုပ်ရှင်ကားနဲ့အတူ UNESCO ရဲ့ဒေသတွင်းအမွေအနှစ်အနေနဲ့တပြိုင်တည်းတည်းစည်ရင်းသွင်းခံရတာကတော့ရခိုင်ပြည်နယ်ရှစ်တောင်ဖျားမှာရှိတဲ့ဘရင်အာနန္ဒစန္ဒရမင်းရဲ့ကြောက်စာပဲဖြစ်ပါတယ်။